အိန္ဒိယနိုင်ငံရွေးကောက်ပွဲဒီကနေ့စတင်ပါပြီ။ယသတ္တ5ဘတ်ကြာမြင့်ပြီးမဲ့ဒီရွေးကောက်ပွဲကနေပါလီမန်စစ်တရနဲ့ဝန်ကြီးချုပ်တူကိုရွေးချယ်မှာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယဟာကမ္ဘာပေါ်မှာတရုတ်ပြည်လူ့ရေးအများဆုံးနိုင်ငံဖြစ်ပါတယ်။ပထဝီနိုင်ငံရေးအရလည်းအချက်အချာကြတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အခုကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစံပေါင်း900ရှိနေပါတယ်။မဲယုံလုံသားပေါင်းအနည်းဆုံး17သန်း electronic map is an ၂.၃သန်းနိုင်ငံရေးပါတီပေါင်း200ကျော်အထိများပြားပါတယ်။အထူးရထားစင်ပေါ်ရဟတ်ရင်တွေသာမကစင်တွေကပါအဆုံးပြုပြီးဖေယူပို့ဆောင်ရေးအတွက်လွယ်ကူအောင်လုပ်ပေးနေပါတယ်။အနာကြီးမာတဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုပြည်သူလူထုကကြိုက်မကြိုက်ဆိုတာစံသမဲ့ပွဲလည်းဖြစ်ပါတယ်။ဟိန္ဒူအမျိုးသားရေးဝါဒီနိုင်ငံရေးကိုဖော်ဆောင်ခဲ့တဲ့မစ္စတာနရင်ဒရာမိုဒီကြောင့်အိန္ဒိယနိုင်ငံတွင်မှစိတ်ဝမ်းကွဲပြားမှုတွေလည်းပဲအများကြီးရှိခဲ့ပါတယ်။ဒါမဲ့အိန္ဒိယလူထုအများစုကတော့မိုဒီရဲ့အုပ်ချုပ်ရေးဟာထက်မြက်မှုရှိတဲ့အဂတိလက်ကျမှုနဲ့ပါတယ်ဆိုပြီးတော့သူ့ကိုသဘောကျနေကြပါတယ်။လူမျိုးစုငယ်တွေနဲ့ပညာရလူနှန်းသားတွေကသူ့ကိုသိမ့်မကြိုက်ကြပါဘူး။ဒါကြောင့်လည်းပဲအတိုက်ခံဖြစ်တဲ့ Indian National Congress ပါတီကအလားအလာလဲရှိနေသေးပါ။သို့သော်လည်းပဲဒီ National Congress ပါတီဟာအိန္ဒိယနိုင်ငံလွတ်လပ်ရပြီးကြတဲ့အုပ်ချုပ်လာခဲ့ပေမဲ့အခုအခါမှာပြတ်သားတဲ့မူဝါဒကိုချခင်းမပြနိုင်ဘူးလို့လည်းဝေဖန်ခြင်းခံရပါတယ်။တမန်တရှောင်းမှာတော့လူနေစုအခွင့်အရေးကိုမြင့်တင်ပြီးဆိုရှယ်လစ်မူဝါဒတွေရောစီးပွားရေးပညာရေးတွေလည်းတိုးတက်ခဲ့တာရှိပါတယ်။